မြန်မာနိုင်ငံမှာမကြသေးခင်ရက်တွေတုန်းကအမေရိကန်ဒေါ်လာနဲ့ကျပ်ငွေလဲနှုန်းဟာတိတိတသာတက်သွားခဲ့ပေမဲ့ဘဏ္ဍာရေးနဲ့စီးပွားရေးလုပ်ငန်းရှင်တွေနဲ့မြန်မာအစိုးရတာဝန်ရှိသူတွေတွေ့ဆုံဆွေးနွေးခဲ့ပြီးတဲ့နောက်တည့်ရက်ဖြစ်တဲ့ဒီကနေ့မှာတော့ဈေးအနည်းငယ်လျော့ကျသွားပါတယ်ဒါပေမဲ့လည်းမြန်မာကျပ်ငွေဈေးကျဆင်းမှုတွေကိုဘလောက်အထိဆက်ထိန်နိုင်မလဲဆိုတာမသေချာတဲ့အတွက်စီးပွားရေးအခြေအနေတွေကိုရိုက်ခတ်လာမှကိုလည်းလုပ်ငန်းရှင်တွေစိုးရိမ်နေကြတာပါအဖြစ်အဆုံကတော့ဆက်သွယ်စုံစမ်းထားတဲ့မဆုမုံကပြောပြပေးမှဖြစ်ပါတယ်
ဟုတ်ပါတယ်ဈေးကွက်ထဲမှာအမေရိကန်ဒေါ်လာနဲ့မြန်မာကျပ်ငွေလဲလှယ်နှုန်းတိတိတသာတက်လာခဲ့ရကမနေ့ကဗန်မီပိတ်ချိန်မှာတော့အမေရိကန်ဒေါ်လာကို1400ကျပ်ကျော်အထိဈေးပေါက်ခဲ့တာပါဒါပေမဲ့လည်းမနေ့ကငွေကြေးဈေးကွက်ကသူတွေဗန်လုံငန်းရှင်တွေပါဝင်စီးပွားရေးလောကကသူတွေနဲ့အစိုးရတာဝန်ရှိသူတွေတွေ့ဆုံဆွေးနွေးခဲ့ကြပြီးတဲ့နောက်မှာတော့ဒီကနေ့ငွေလဲနှုန်းဟာကျပ်ငွေ20လောက်အထိရော့ကျသွားခဲ့တယ်လို့မြန်မာနိုင်ငံမော်တော်ယာဉ်ထုတ်လုပ်မှုနဲ့ကုန်သွယ်မှုလုပ်ငန်းအသင်းချုပ်ရဲ့ဥက္ကဋ္ဌဒေါက်တာဆိုးထွန်းကဗီအိုမြန်မာပိုင်းကိုပြောပါတယ်
။အမေရပါတောက်ကြနေရတော့ဒီမနေ့ပိုင်းမှာတော့ဝေလဲတဲ့လူတွေကိုအစည်းအဝေးခေါ်ရပါတော့။နေရင်းမင်းကတော့ပန်လုံငန်းလုပ်တဲ့လူတွေကိုအစည်းအဝေးခေါ်ရပါတော့။ဘာတွေကတော့သူတို့ခေါ်ပြီးဆွေးနွေးတဲ့အချိန်မှာတော့ဒေါ်လာကြီးကတော့ဒီခုနပြောတဲ့ဒီအန်မြင်သေးလို့အဝေးသေးလို့ခေါ်တဲ့ဒေါ်လာကြီးကတော့ကျပ်20လောက်ပြန်ရေးကြောက်ရပါတော့နော်။ Innovation လုပ်တာတော့အစည်းအဝေးခေါ်တော့တွေ့ရတော့ကြာနေရ။အဲ့ဒီ effect ကတော့ဒေါ်လာလေးကနေပြန်ကြီးသွားတော့ပါတော့။
ဒေါ်လာနဲ့ကျပ်ငွေလဲလှယ်မှုမတိမငြိမ်ဖြစ်ရတာဟာပြည်ပကငွေကြေးဈေးကွက်ရဲ့ရိုက်ခတ်မှုတွေကြောင့်သာမကပြည်တွင်းကအခြေအနေတွေနဲ့လည်းဆက်နွယ်နေတယ်လို့လည်းမြန်မာနိုင်ငံဘဟုဘဏ်ရဲ့ဒုဥက္ကဋ္ဌဟောင်းလည်းဖြစ်လက်ရှိကမ္ဘောဇာဘဏ်ရဲ့အကြီးတန်းအကြံပေးပုဂ္ဂိုလ်ဖြစ်တဲ့ဦးတန်းလွင်က VOA မြန်မာပိုင်းကိုပြောပါတယ်
ဒီဒေါ်လာဈေးတက်တဲ့အကြောင်းရင်းထဲမှာတော့အခြေခံအကြောင်းရင်းတွေတော့ရှိတော့ပါလေဥပမာဆိုရင်ဟလာတူရစ်ဆီယာမဝင်လာတော့ဘူးတူရစ်ဆီယာအဝင်နေတိတ်နေလာတော့အဲ့ဒီမှာလည်းဒေါ်လာဆပ်ပလိုက်ယာနေသွားတာပေါ့နော်ရောင်းလာနေသွားတယ်အဲ့ဒါလည်းတစ်ချက်ပါတော့ပေါ့နောက် FDI လည်းအထင်လောက်မတက်လာတော့အဲ့ဒါလည်းတစ်ချက်ပါလားတွေ့ရနော်ဟု
တ်ကဲ့ပါ
ဟိုဒါတွေကအကုန်လုံးကဟိုတူရစ်ဆီယာနဲ့လည်းညွယ်တယ်နောက်တစ်ခုက investment နဲ့လည်းညွယ်တယ်နော်အဲ့တော့သူကပြည်ပပုဂ္ဂိုလ်အနေနဲ့ဆိုရင်ဥမာဆိုပါစို့အဖေမျိုးစုံကားရအိန္ဒိယနိုင်ငံတော်လေးရောင်းရတာအခုတော့အိန္ဒိယကတိတ်ပြီးတော့မဝယ်တော့အဲ့ဒီမှာဖေးစီတွေလည်းထူးကြတော့အဲ့ဒီမှာလည်းဟိုနိုင်ငံခြားသုံးငွေရဖို့အလားလားဒေါ်လာတွေရဖို့အလားလားတွေကပြန်ပြီးတော့ short ကြသွားတဲ့သဘောရှိတာပေါ့ဒါတွေအကုန်လုံးကအကြောင်းတွေကဆုံသွားတဲ့သဘောရှိတယ်နော်ဟာလာဒီဟိုစီးကစားတာလည်းတစ်ချက်ပါတော့လေ
ပြီးခဲ့တဲ့သတင်းပတ်တုန်းကအမေရိကန်ဒေါ်လာဈေးနှုန်းအရန်မြင့်တက်သွားပြီးငွေလဲနှုန်းကမငြိမ်မသက်မှုတွေနဲ့ကြုံရတဲ့အတွက်လုပ်ငန်းရှင်တွေအခက်ကြုံရသလို73စီနဲ့စားသုံးကုန်ပစ္စည်းတွေဈေးမြင့်တက်လာတာမျိုးလိုနောက်ဆက်တွဲရိုက်ခတ်မှုတွေလည်းရှိခဲ့ကြောင်းလုပ်ငန်းရှင်တွေကပြောပါတယ်ဒီအတွက်လည်းပြည်တွင်းစီးပွားရေးမှာရေကန်မြေကန်ကောင်းတွေလိုအပ်နေတယ်လို့လည်းပို့ကုန်တွင်ကုန်စီးပွားရေးလုပ်ငန်းရှင်ဒေါက်တာဆုထွန်းကပြောပါတယ
်ရေရှည်ကတော့ဒါဟိုသုံးစံတိုင်းကို export ပဲကျွန်တော်အားကုန်လို့လုပ်ရမှာပေါ့နော် export နဲ့ import မှာကျွန်တော်ကကုန်တွေလုံဝင်ပြရင်တော့ဘာသာရေးတက်လာတဲ့အဲ့ဘောရှိတာပေါ့နော်နောက်တစ်ခုကကျွန်တော်တို့ဒီမှာဖြစ်နေတာကခုနဒီတရုတ်နယ်စပ်ကငွေဝင်တာများတယ်လေကျွန်တော် export ကတရုတ်နယ်စပ်ကိုတွားတာကျွန်တော်တို့အတွက် surplus ဖြစ်တယ်ပို့နေတာပေါ့နော်ဒီ normal trade ရဆိုင်ထိုက်ပို့နေရဲ့ယွမ်ငွေတွေဟိုဒီဘက်ပြန်နေစီးစင်းအောင်လုပ်ဖို့အတွက်အစိုးရနဲ့ငွေနေစင်းတခုပန်ပြီးဖို့လိုတယ်သူအဲ့အနေဒီဘက်ကိုလွှဲတဲ့နေရာမှာပို့တာပို့ရှင်ရဲ့ကျွန်တော် export ရတဲ့ယွမ်ငွေတွေကိုပမာပြည်ရနေပြီးတော့ပြန်ပြီးတရားဝင်ငွေဖြစ်အောင်လုပ်တဲ့စနစ်ကိုမပေါ်သေးဘူးပေါ့နော်အဲ့ဒီကပေါ်အောင်လုပ်နိုင်တော့လေဒါရေရှည်မှာ cash flow တော့မှန်သွားနိုင်တဲ့နေတာရှိတော့ဘူးနော
်လက်တလုံးမြန်မာနိုင်ငံရဲ့စီးပွားရေးမှာတော့ပြည်ပကိုကုန်တင်ပို့မှုထက်ပြည်ပကတင်သွင်းမှုတွေများနေတဲ့အတွက်လည်းစီးပွားရေးမှာဘန်းမများတဲ့အခြေအနေတွေနဲ့ကြုံနေရတယ်လို့စီးပွားရေးဆိုင်ဝန်ကထောက်ပြကြပါတယ်ပြည်ပကိုချိတ်ဆက်လုပ်ကန်ရတဲ့လုပ်ငန်းတွေမှာအခုလိုငွေကြေးလဲလှယ်မှုတွေကြောင့်ရိုက်ခတ်မှုတွေကြုံရတဲ့အခါမှာတက်ဆိုင်ရာတာဝန်ရှိတဲ့သူတွေကထိန်းချုပ်ပေးနိုင်တာတွေရှိတယ်လို့ဘန်ဒါရေးလုပ်ငန်းရှင်ဦးတန်းလွင်ကပြောပါတယ
်ဒီဒေါ်လာဈေးတက်တယ်ကျတယ်ဆိုတာဒါဆိုရင်လေ supply and demand ပဲလေဝယ်လာရောင်းလာရဲ့ကိုချက်တယ်နော်အဓိကအဲ့ဒါရောအဲ့တော့ဒီဝင်လာရောင်းလာရေးဖြစ်တဲ့အတွက်တမားပြည်တော်နိုင်ငံခြားမှာဆိုရင်တော့သူတို့ဟလာဘူဘာနီယာနေတဆင့်ပေါ့လေဘူဘာနီယာနေဘာလို့လဲဆိုတော့အကြီးပြန်ထုတ်ရောင်းတာပေါ့နော် supply များလာတာပေါ့ဟိုဒီကဘာဘီကတော့ဘူဘာကတော့သူဟိုကြည့်ရတာဟိုနည်းလို့လာတော့မပြောတာဘူးနောက်တစ်ခုကလည်းဒီမှာတည်တွင်းမှာလည်း point chain market ကလည်းပြည်ပြင်မဖြစ်လာသေးတော့လေအဲ့ဒါလည်းဒီကြောင်းပါတာပဲ market ဒါပြည်ပြင်ဖြစ်လာရင်တော့ပြန်တာမရှိဘူး
ကျမအစိုးရကတော့စီးပွားရေးပြည်ပြောင်းပြောင်းလဲမှုအစီအစဉ်ရဲ့ဒစိမ့်တစ်ပိုင်းဖြစ်တဲ့ဘန္ဒာရေးလုပ်ငန်းတွေမှာအပြောင်းလဲတွေလုပ်သွားဖို့ခရီးပြုထားပါတယ်ဘန္ဒာငွေကြေးကဏ္ဍမှာဆိုရင်လည်းပြည်တွင်းဘန်ဒီနိုင်ငံတကာကုန်သွယ်မှုတွေကြောင့်ငွေလွှဲပြောင်းမှုတွေနဲ့လဲလှယ်မှုတွေပုံမှန်တက်လက်မြန်ဆန်အောင်စီစဉ်ဖို့လည်းကြိုးပမ်းနေတာဖြစ်ပါတယ်ရှင်